NLD အစိုးရဦးဆောင်တဲ့21ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုဒီဖေဗရူလကုန်ပိုင်းမှာကျင်းပဖို့စီစဉ်ထားပေမဲ့လို့ရှေ့လထဲအထိရက်ရွှေနိုင်ပွဲရှိနေပါတယ်။ပင်လုံးညီလာခံမတိုင်ခင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလှုပ်သွားဖို့နဲ့ဒီအတွက်အချိန်ယူပြင်ဆင်ရတာတွေကြောင့်ပင်လုံးညီလာခံကျင်းပမယ့်ရက်ကိုရွှေဆန်းရပွဲရှိနေတဲ့အကြောင်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပရေးဆောင်ရွက်နေတဲ့တာဝန်ရှိသူတွေကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူတွေကပြောပြပေးပါမယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အစိုးရဦးဆောင်တဲ့21ရာစုပြည်ထောင်စုငြိမ်းချမ်းရေးပင်လုံးညီလာခံကိုဖေဖော်ဝါရီလ28ရက်နေ့မှာကျင်းပဖို့စီစဉ်ထားပေမဲ့လို့အကြောင်းမျိုးမျိုးကြောင့်နောက်လာတဲ့ကိုရက်ရွှေဆန်းရပွဲရှိနေပါတယ်။တရားဝင်ဆုံးဖြတ်ချက်ထွက်မလာသေးပေမဲ့လို့ရွှေဘိုးကတော့တရားသလောက်အခြေအနေဖြစ်နေတယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC မှာပါတဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နာယကဦးခွန်ဥက္ကာက VOA ကိုပြောပါတယ်။
ကျွန်တော်ပြည်ပလာတော့မူလကတက်ကက်တိတ်က28ရက်နေ့ကိုထားပါတယ်။ဒါပေမဲ့ဒီဖေဖော်ဝါရီ28မှာတော့အကြောင်းကြောင့်အချိန်နည်းကတ်သွားတဲ့အတွက်ဒီမတ်လပထမပတ်ပါလေအဲအများဆုံးဒုတိယပတ်ပါလေဒီအဒီကိုတော့ကိုရှေ့ဖို့စီစဉ်နေတယ်လို့တော့ကျွန်တော်သတင်းရပါတယ်။တရားဝင်ရွှေ့ရေးမရွှေ့ရေးကတော့ထုံးမှန်တိုင်းပဲတော့ UPDGC ကနေဆုံးဖြတ်တာပါ။တို့တော့လေ UPDGC ဒီမခေါ်နိုင်ရင်စကြမှာ UPDGC ရဲ့ဥက္ကဋ္ဌတွေညှိနှိုင်းပြီးတော့တောင်းကြတာပေါ့အဲ့ဒါကြောင့်ကျွန်တော်ပြရတာပေါ့ရှိဖို့တော့ပြကြသလောက်ပါပဲခင်ဗျာ
21ရာစုပင်လုံးညီလာခံမတိုင်ခင်ဒီညီလာခံအထက်ချိုးတင်ပြင်ဆင်တဲ့အနေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုသက်ဆိုင်ရာဒေသလူမျိုးအလိုက်အရင်ချင်းပပြီးတော့မှဒီဆွေးနွေးပွဲတွေမှာညှိနှိုင်းသဘောတူပြီးတော့ရလာတဲ့အချက်လက်တွေကိုညီညာရေးပင်လုံးညီလာခံမှတင်ပြရမှာပါNCA လို့ခေါ်တဲ့တနိုင်ငလုံးဆိုင်ရာပြည်ခက်ရက်စရေးသဘောတူစာချုပ်နိုင်ငံရေးလမ်းပြမြေပုံထဲမှာဒါကိုသဘောတူထားတာဖြစ်ပါတယ်။ဒါပေမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုပြည်နယ်နဲ့တိုင်းဒေသတချို့မှာသာကျင်းပပြုစီထားတာရှိပြီးတော့မကျင်းပရသေးတဲ့နေရာတွေလည်းရှိနေတာပါ။ဒါကြောင့်ပင်လုံးညီလာခံမတိုင်ခင်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့အချိန်လိုအပ်နေတာတော့ရှိတယ်လို့ပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးနိုင်ငံလင်းကပြောပါတယ်။ဒီ
တန်းလင်းပြီးတဲ့ဆိုတာဒီကျွန်တော်တို့အမျိုးသားအဆင့်ဆွေးနွေးပွဲတွေကကျွန်တော်တို့လုပ်ဖို့လိုသေးတယ်လေဟို RCS ဆိုတော့ဟိုဘုံတို့အဲ့ဒါလုပ်မှရှိသေးတယ်အဲ့ဒီတော့စီစီရိုင်းဖူရန်လို့အဲ့ဒါလုပ်မှရှိတယ်ရှိပြီးတော့သူတို့တွေထွက်လာတဲ့စာတမ်းမှာကျွန်တော် UPD ကပြောင်းပြီးအသေးစိတ်ကြံဖတ်မှတော့ရှိသေးတာဟုတ်အဲ့ဒီအချိန်တွေကျွန်တော်အချိန်ပေးရပါရှိလို့
NCA စာချုပ်လက်မှတ်ရေးထိုးထားတဲ့ချင်းမျိုးသားတက်ဦး NCF ဆိုရင်ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့ပြင်ဆင်နေပေမဲ့ညီငယ်ရင်းညီလာခံကျင်းပမဲ့28ရက်နေ့မတိုင်ခင်အပြီးကျင်းပနိုင်ဖို့မှာတော့အချိန်ခက်ခဲရှိနေတယ်လို့ဦးခွန်ဥက္ကာကပြောပါတယ်။တစ်ချိန်တည်းမှာပဲဒီပင်လုံးညီလာခံကိုရက်ရွှေဆိုင်လိုက်မယ်ဆိုရင် NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအတွက်လည်းကြိုတင်ပြင်ဆင်ဆွေးနွေးမှုတွေလုပ်ဖို့အချိန်ပိုရသွားနိုင်တယ်လို့ဦးခွန်ဥက္ကာကပြောပါတယ်
။အခုကတော့ချင်းလူမျိုးလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတို့လည်းခွင့်ပြုလိုက်တယ်ဆိုတော့ချင်းတွေအတွက်လည်းပြင်ဆင်ကြရတာပါလေဒီ28 event တွေတော့တို့ကမမီမကန်းဖြစ်မှာကြောက်လို့ဖြစ်မှာဒါလည်းပါတာနောက်ပြီးတော့ဒီမြောက်ပိုင်းနဲ့ဒီထိုင်းနိုင်ငံခြေဆိုင်ပေါ့အစီအမတော်သေးတဲ့တိုင်းပါလက်နက်အဖွဲ့အစည်းတွေကိုအတွက်လည်းပဲဆွေးနွေးညှိနှိုင်းဖို့အချိန်ပူရတာပါလေကျွန်တော်ပြန်လည်းအဲ့ဒီအဖွဲ့အစည်းအခြေအနေတွေကြည့်ပြီးတော့ရှိဖို့နည်းနည်းစဉ်းစားတာနဲ့တူပါတယ်ကျွန်တော်ကြည့်တာပါဟုတ်ကဲ့
မြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုကရင်လက်နက်ကိုင်အဖွဲ့တွေကကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတွေမှာကျင်းပထားပြီးတော့ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ပအိုးအဖွဲ့တွေကလည်းရှမ်းပြည်နယ်မှာကျင်းပဖို့စီစဉ်နေတာပါ21ရာစုပြည်ထောင်စုငြိမ်းချမ်းရေးပင်လုံးညီလာခံကိုဒေါ်ဆန်းစုကြည်ဦးဆောင်ပြီးတော့2016ခုနှစ်ဩဂတ်လ31ရက်နေ့မှာပထမအကြိမ်ကျင်းပခဲ့ပြီးအခုလာမယ့်တစ်ကြိမ်ကတော့ NLD အစိုးရလက်ထက်ဒုတိယအကြိမ်ကျင်းပမှာဖြစ်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအမည်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတော့အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်2016ခုနှစ်ဇန်နဝါရီလထဲမှာစတင်ကျင်းပခဲ့တာပါရှင်